ပကျင်းရပြည်နယ်ရှာလော့ဆွေမျိုးမှာပြီးခဲ့တဲ့သတင်းပတ်ကဖြစ်ပွားခဲ့တဲ့တွေးထွက်တမ်းယူအကြမ်းဖက်ဆန္ဒပြမှုနဲ့ပတ်သက်လို့သူပြောခဲ့တဲ့မချက်စကားကိုတလွဲကောက်ပြီးတော့ဖော်ပြနေကြတယ်လို့ဆိုပြီးသတင်းမီဒီယာတွေနဲ့ဒီ Republican အထက်လွှတ်ထံမှာနင်းစေးဂရီဟမ်ကိုပါဆမ်ရဒေါ်နယ်ထရမ်ကဒီကနေ့သူ့ရဲ့ Twitter စာမျက်နှာပေါ်မှာဝေဖန်ရေးသားလိုက်ပါတယ်။လူတေဆုံးတဲ့အထိဒီအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အစောပိုင်းစနေနေ့မှာဆမ်ရကဘက်အားလုံးကိုပြစ်တင်ပြောဆိုလိုက်ပြီးတော့အဲ့ဒီနောက်သတင်းလာနေမှာတော့မတိမငိမ့်ဖြစ်အောင်လုပ်ခဲ့တဲ့နာဇီလက်တပ်တွေ KKK လှုပ်ရှားသူတွေနဲ့လူပြိုကြီးစိုးရေးဝါဒီတွေကိုရှုံ့ချပါတယ်။ဒါပေမဲ့တခါနောက်တစ်နေ့အင်္ဂါနေ့မှာတော့အစောပိုင်းပြည်ဝေဒန်ခဲ့တဲ့အတိုင်းပဲလူပြိုကြီးစိုးရေးဝါဒီဆန္ဒပြသူတွေကိုရောတံပြန်ဆန္ဒပြသူတွေကိုပါပြစ်တင်ဝေဒန်လိုက်ပြန်တာပါ။ပြီးခဲ့တဲ့သတင်းပတ်ကုန်တုန်းကဒီလူပြိုကြီးစိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲကိုတံပြန်ဆန္ဒပြနေကြတဲ့လူအုပ်ထဲကနာဇီလက်တပ်တူကကားနဲ့ဒီအရှိန်နဲ့မောင်းဝင်တိုက်တာကြောင့်မလို့အသက်32နှစ်အရွယ်ဟေတာဟီယာတိဆုံပြီးတော့နောက်ထပ်19ရောက်ထိခိုက်ဒဏ်ရာရခဲ့တာပါဒီဖြစ်နဲ့ပတ်သက်ပြီးတော့သမ္မတရဲ့မှတ်ချက်စကားကိုဩဇာကြီးမာတဲ့ Republican နဲ့ Democrat အမတ်တွေအပြင်စီးပွားရေးခေါင်းဆောင်တွေစစ်ကတ်ထိတဲ့အရာရှိတွေကလည်းဝေဖန်ခဲ့ကြပါတယ်ဒီလိုဝေဖန်သူတွေကတဦးဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Lindsey Graham ကိုသမ္မတကဗဟုနေတုန်းကဝေဖန်တာမှာတော့ Mr. Graham ဟာ American ပြည်သူတွေစိတ်သက်သာရာရအောင်မဖြောင့်ပြပဲတွေးကွဲအောင်လုပ်နေတယ်လို့ဆိုပါတယ်ရှာလော့ဆွေမှာဆန္ဒပြခဲ့ကြတဲ့လူလူကြီးစိုးရေးဝါဒီတွေနဲ့ကွယ်လွန်သွားတဲ့ Miss Hia ကိုတံပြန်ဆန္ဒ Miss Hia လိုမျိုးဒီတံပြန်ဆန္ဒပြကြတဲ့သူတွေကိုသမ္မတကဒဏ်ထူထားပြီးတော့နှိုင်းယှဉ်ပြောတာကတော့မကောင်းဘူးလို့ Graham ကသမ္မတကိုဝေဖန်ခဲ့တာဖြစ်ပါတယ်ရှင်